နောက်မိကွန်တစ်ခုကတော့ကိုညီညီငယ်ကမိရာဖြစ်ပါတယ်လူတယောက်ရဲ့အကုသို့ကုသို့ခံရဲ့အကျိုးပေးတွေကိုသိရှိလိုပါတယ်တချို့ကံတွေကယခုဘောင်းမှာအကျိုးပေးတယ်ပြောပြီးအချို့ကံတွေကကြတော့အရင်ဘဝကပြုလုပ်ခဲ့တဲ့ကုသို့အကုသို့များကြောင့်အကျိုးပေးတယ်လို့ပြောပါတယ်အဲ့တော့ဘလိုကံတွေဟာဘလိုအချိန်တွေမှာအကျိုးပေးတတ်တယ်ဆိုတာအနည်းဆက်ဆုံးခွဲခြားသိမြင်နိုင်အောင်ရှင်းပြရှင်းပြပြတော့မူပ
ါဟုတ်ပြီကျိုးပေးပုံလေးကိုပြောမယ်တချို့ကံတွေကယခုဘဝမှာပဲအကျိုးပေးတယ်လို့ဆိုတာကိုဒိဋ္ဌဓမ္မိကဝေရဏိယကံလို့ခေါ်တယ
်မှန်ပါဗ
ျလူတွေရဲ့စတင်ဖြစ်မှုရဲ့သူကအချိန်ရလာမှုရဲ့နောက်ဆုံးအချိန်ကျတော့မှဖြစ်တာရဲ့
မှန်ပါဗျ
အတက်အကျဆိုရှိတယ
်မှန်ပါဗျ
ဘုံဘုံဥပမာတစ်ခုပြောလိုက်မယ်ဆိုရင်ခဲလေးတစ်ခုကိုမြှောက်လိုက်ရင်မြှောက်နေတဲ့အချိန်ရှိတယ
်မှန်ပ
ါဗျပြီးတော့အမြင့်ဆုံးအဆင့်ရောက်တဲ့အချိန်ရှိတယ်ပြန်ပြန်ကြလာတယ်အချိန်သုံးပိုင်းရှိတယ
်အမှန်ပါ
အချိန်သုံးပိုင်းရှိတယ်ကိုလုံးတဲ့ကုသိုလ်ကံတွေဟာလည်းပဲစတင်နေရရဲ့အချိန်ရနေတဲ့ဟာရဲ့ပြန်ကြတာရဲ့သုံးခုရှိနေတယ
်အမှန်ပ
ါဟုတ်တယ်မဟုတ်လား
အမှန်ပ
ါစတင်တဲ့ကံကသူကခုမှစားတာဆိုတော့အင်အားမရှိဘူးတိတ်ပြီးအင်အားမရှိဘူးအင်အားမရှိတော့ तू အကျိုးပေးရင်ဒီဘဝပဲအကျိုးပေးဘဝကြီးတစ်ခုတိဆောက်နိုင်လောက်အောင် तू မှမလုံလောက်ဘူးစွမ်းအား
အမှန်ပါ
အဲ့ဒါမျိုးကိုဒိဋ္ဌဓမ္မဝေရဏိယဆိုတာဒီဘဝပဲအကျိုးပေးတယ်လို့ပြောတာသူကအပိုင်းသုံးပိုင်းခွဲလိုက်တယ်ဒါနားလဲအောင်ပြောတာဟုတ်စာလူပြောရင်ရှုပ်နေမှာစွန်းနော
်မှန်ပါဗျာ
နော
်မှန်ပါ
စတဲ့နဲ့အချိန်ကအချိန်ကနည်းနေသေးတယ်နည်းနေသေးတဲ့ကြောင့် तू ကလည်းအကျိုးထုတ်အောင်မယ်ဆိုရင်ဒီဘဝမှာပဲထုတ်မယ်နောက်ဘဝဘဝကြီးတစ်ခုတည်ဆောင်းနိုင်တဲ့အစွမ်းရည်တတ္တိ तू မှမရှိဘူ
းမှန်ပါဗျာ
အဲ့ဒါကြောင့်မို့လို့ဒီဒိဋ္ဌဓမ္မဝေရဏိယကံဆိုတာဒီဘဝမှာပဲအကျိုးပေးတယ
်မှန်ပါဗျာ
တချို့ကံတွေဟာအရင်ဘဝကပြုလုပ်ခဲ့တဲ့အကုသိုလ်ကုသိုလ်ရဲ့အကျိုးများကြောင့်လို့ပြောတာဟာဒါသူရောထွေးသွားပြီ
ဆ
ရာပြောတာရောထွေးနေတယ
်မှန်ပါ
ဗျအဲ့တော့ဘုံဘုံရှင်းပြမယ်မှန်ပါဗျာနော်အခုဘဝလုံးတဲ့ကံဒီပင်နဲ့သုံးမျိုးကွဲသွားတယ
်မှန်ပါဗျာ
ခုနလိုဟိုအချိန်မရသေးခင်အစတင်ချိန်နောက်ပြီးတော့အချိန်ရလာတဲ့အချိန်ပြီးတော့အချိန်ကုန်သွားတဲ့အချိန
်မှန်ပါဗျာ
သုံးမျိုးရှိတယ်အဲ့၃မျိုးရှိတဲ့အချိန်မှာအချိန်စတင်တဲ့အချိန်ကအင်အားတလောက်ကြီးမကြီးသည့်အတွက်ကြောင့်သူကဒီဘွားပဲအကျိုးပေးတယ်ဒါကိုဒိဋ္ဌဓမ္မဝေရဏိယကံလို့ခေါ်တယ်မှန်ပ
ါဗျာ
အချိန်အမြင့်ဆုံးရသွားတဲ့ကံကတော့အနည်းဆုံးအကျိုးပေးမှဖြစ်တယ်နောက်ဘွားမှအကျိုးပေးမှန်ပ
ါဗျာ
ဒုတိယဘွားဒီဘွားသေးတာနဲ့နောက်ဘွားမှအကျိုးပေးအဲ့ဒါကိုဥပပိစ္ဆဝေရဏိယကံလို့ခေါ်တယ
်
ပါဠိတွေနဲ့ပြောရင်စကားနားရှုပ်မစွန်းတော့
မှန်ပါဗျာ
နောက်ဘွားမှအကျိုးပေးမယ်အဲ့ဒါကအချိန်ရပြီးသားကနောက်ပြန်အကြမှာဆိုတော့အခါကျတော့သူကအချိန်ယူအောင်မဲ့သူကြတော့ဟိုအစားတုံးကလို့လည်းမဟုတ်ဘူးသူကသူ့မှာတော့အချိန်ဝါးတွေရှိသွားပြီရှိသွားပြီမဲ့မကျွေးဝဖြစ်ဖို့သူအချိန်ယူရမှာဖြစ်သည့်အတွက်ကြောင့်သူကြတော့တတိယဘွားလောက်ကစားပြီးတော့အကြောင်းအကျိုးညီညွတ်တဲ့အခါမှာသူကချုပ်ပေးမယ်အဲ့ဒါကိုအပရပရိယာယဝေရဏိယကံလို့ခေါ်တယ်
မှန်ပါဗျ
အဲ့တော့အတိတ်ဘဝကပြုလုပ်တဲ့ကုသိုလ်ကံအကုသိုလ်ကံကြောင့်ဆိုတာအခုဘဝအကျိုးကိုပြောနေတာအဲ့ဒါမှန
်ပါဗျာ
နော်တော့ကံကျိုးပြီးတာဟာဒီဘွားလုံးတဲ့ကံသီးပဲနဲ့၃မျိုး क्वे တယ
်မှန်ပါဗျာ
အဲ့၃မျိုး क्वे တဲ့ထင်မဲ့နောက်ဆုံးမှာဒီဘွားအကျိုးပေးရမှာကိုမပေးပဲနဲ့မပေးနိုင်နဲ့အချိန်လွန်သွားတဲ့ကံလည်းရှိတယ်အဲ့ဒါကိုမနေ့ကပြောရတဲ့အဟောတိကံ
မှန်ပါဗျာ
အစ်ပိုင်းရဖြစ်သွားတယ
်မှန်ပါဗျာ
ဒုတိယဘွားအကျိုးပေးရမှာလည်းပဲအကြောင်းအကျိုးမညီညွတ်လို့ तू ကအချိန်လွန်သွားရင် तू လည်းအစ်ပိုင်းရဟောတိကံဖြစ်တယ
်မှန်ပါဗျာ
တတိယဘောကစားပြီးအကျိုးပေးမယ်ဆိုတဲ့ကံကနိဗ္ဗာန်ရသွားမှသူကဟောတိကံဖြစ်မယ
်မှန်ပါဗျာ
တန်တရာဘောကလွတ်သွားရင်တော့သူလည်းဟောတိကံဖြစ်တယ်မလွတ်သေးသမျှတော့သူကရှိနေမယ
်မှန်ပါဗျာ
remain ဖြစ်နေမယ်နော
်မှန်ပါဗျာမှန်ပါအ
ဲ့ဒါကအကျိုးပေးတဲ့အချိန်နဲ့ပတ်သက်ပြီးတော့မှတ်ရမှာဖြစ်တယ
်မှန်ပါဗျာန
ော်မှတ်ရမှာဖြစ်တယ
်မှန်ပါဗျာ
နောက်တခြားနည်းနဲ့ခွဲတာတွေရှိသေးတယ
်မှန်ပါဗျာ
ဟိုအပြစ်ကြီးတဲ့သို့မဟုတ်ကုသိုလ်ကံထဲမှာတကယ်ကိုထိရောက်ဆုံးကံဆိုရှိသေးတယ်အဲ့ဒါကိုဂရုကကံလို့ခေါ်တယ်အစွမ်းအထက်ဆုံးကံလို့ပြောကြပါစို့ဂရုကကံအစွမ်းထက်တဲ့ကံအကုသိုလ်ကံဆိုရင်အမေတ္တအဖေတ္တယဟနာတ္တအဲ့ဒါမျိုးတွေကအစွမ်းထက်ဆုံးကံတွေပေါ့
မှန်ပါဗျာ
ကုသိုလ်ကံတွေကဆိုရင်ဆံရတဲ့ကံတွေဆံတရားအထုတ်တဲ့သမထအထုတ်တဲ့ဆိုကံတွေအဲ့ဒါတွေကဂရုကကံလို့ခေါ်တယ်သူရှိရင်သူကပဲအကျိုးပေးမယ်နောက်တစ်ခါသူ့ရဲ့နှိမ်ကြတာကြတော့အာတဏကံလို့ခေါ်တယ်
တေ
ကနေဒီမှာကပ်ပြီးလုပ်တဲ့ကံတ
မန်ပြ။
နောက်အာစိဏကံလို့ဆိုတာကြတော့စင်စမပြတ်လုံးနေတဲ့ကိုရိုးရနေစဉ်လုံးနေတဲ့ကံမျိုးတွေကအာစိဏက ကတ္တတကံဆိုတာအဲ့ဒါတွေရဲ့အဆင့်ကိုမမီတပဲနဲ့အမှတ်တမဲ့လောက်လိုက်တဲ့ကံတွေအားလုံးကိုကတ္တတကံလို့ခေါ်တယ
်မှန်ပါဗျာ
အမှတ်တမဲ့ဆိုတာသွားရင်လာရင်စားရင်တောင်းရင်လှုပ်သွားတာတွေပေါ့နော
်မှန်ပါဗျာ
ဟိုအလေးနဲ့ထားလှုပ်တာတွေမဟုတ်ဘူးအဲ့ဒီလိုလဲကံတရားတွေကိုခွဲခြားသေးတယ်အဲ့တော့ကံနဲ့ပတ်သက်ပြီးသိချင်လို့ရှိရင်ဒီအဘိဓမ္မာသင်လိုက်ပါလို့အကြံပေးချင်တယ
်မှန်ပါဗျာ
တည်တည်ချာချာလေးလာပါဘုရားဘာသာဟာတည်တည်ချာချာလေးလာတဲ့ဘာသာဖြစ်ပါတယ်လေးလာပြီးတော့မှမေးခွန်းမေးရင်ပိုကောင်းတယ
်မှန်ပါ
ဗျာမလေးလာဘဲနဲ့မေးရင်ကြာဦးနာဝရီမေးတော့မေးခွန်းနေလဲမှားတော့ပေါ့နော
်မှန်ပါဗျာမှန်ပါဗျာ
ဟိုကိုမေးခြင်းနဲ့ point နဲ့မရောက်နိုင်ဘူးပေါ့အဲ့ဒါပြန်နော
်မှန်ပါဗျာမှန်ပါ
အဲ့တော့ဗမာပြည်မှာအနည်းဆုံးအပြီးတော့မှ360လောက်ဟိုတဲ့ပေါ့လေ300လောက်တင်လိုက်ပေါ့6ပိုင်းလောက်တင်ထားရင်ကို20လောက်တင်ရင်ကိုပဲဒါတွေကမေးစရာအကြောင်းမရှိတော့
မှန်ပါဗျာမှန်ပါဗျာ
နော်
တင်ပါ